အီရန်နိုင်ငံမှာရှိတဲ့ IS တွေ့ကြအဖွဲ့ကိုတိုက်ထုတ်ခဲ့တဲ့သုံးနှစ်ကြာစစ်ပွဲဟာအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီလို့အီရန်ဝန်ကြီးချုပ်ဟက်ဒက်အယ်အဘာဒီကစနေနေ့မှာကြေညာလိုက်ပါတယ်။အီရန်စီးရီးယားနယ်စပ်ဒေသကိုအီရန်တပ်တွေကလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက် IS တွေ့ကြတွေကိုတိုက်နေတဲ့စစ်ပွဲအဆုံးသတ်သွားပြီလို့ကြေညာလိုက်ကြောင်းဝန်ကြီးချုပ်အဘာဒီကဘက်တိုင်မှာပြုတ်လုတဲ့အီရန်သတင်းသမားများတမကကစီစဉ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။စီးရီးယားစစ်တပ်ကိုကူညီပံ့ပိုးပေးနေတဲ့ရုရှားကစီးရီးယားမှာရှိတဲ့ IS တွေ့ကြအဖွဲ့ကိုချေမုန်းနိုင်ပြီလို့ကြေညာလိုက်ပြီးနောက်နှစ်ရက်ကြာမှာပဲအခုလိုအီရတ်ကကြေညာတာပါအခုလိုတိုက်ပွဲအောင်မြင်ကြောင်းကြေညာခဲ့တာဟာအီရတ်တပ်တွေအီရတ်စီးရီးယားနယ်စပ်ကိုတမကအနောက်ပိုင်းသဲခံနိုင်အကူပါထိန်းချုပ်ထားနိုင်တယ်ဆိုတော့ကိုဆိုလိုကြောင်းအီရတ်အစိုးရကပြောပါတယ် IS တွေ့ကြတွေက2014နှွေကာလလောက်ကအီရတ်တနိုင်ငံလုံးရဲ့၃ပုံ၃ပုံလောက်ကိုတိမ့်ပိုက်ခဲ့တာဖြစ်ပြီးအီရတ်နိုင်ငံတရှိမှုကိုချင်းချောက်ခဲ့တာပါအဲ့ဒီနယ်မြေတွေအလုံးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်အဖွဲ့ရဲ့အကူအညီနဲ့ပြန်ပြီးတိမ့်ပိုက်နိုင်ခဲ့ပါတယ် IS တွေ့ကြတွေသူတို့ရဲ့ကာလီဖိတ်နိုင်ငံဖြစ်ကြေညာခဲ့တဲ့အီရတ်ကနေရာတွေထဲမှာနောက်ဆုံးကျန်နေတဲ့နေရာတွေကိုဖယ်ရှားရှင်းလင်းနိုင်ခဲ့ပြီးအရင်ကဒေသခံတွေ IS တွေရက်စက်တဲ့ထိန်းချုပ်မှုအောက်ကလွတ်မြောက်နိုင်အောင်လုပ်ပြီးဆိုတာကိုအခုအီရတ်ကြီးညာချက်ကသိရတဲ့အတွက်အီရတ်ပြည်သူတွေနဲ့အီရတ်တပ်ဖွဲ့ကိုချီးကျူးခုံပြုကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Heather New York ကစနေနေ့မှာပြောကြားလိုက်ပါတယ်